ဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တဲ့မြန်မာအစိုးရရဲ့ပြည်ထောင်စုညီညွတ်ရေးကိုယ်စားလှယ်တွေနဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်သားများဒီမိုကရက်တစ်တပ်ဦး ABSDF ကိုယ်စားလှယ်တွေအပြစ်ရက်လက်မှတ်ရေးထိုးခဲ့ကြတယ်ဆိုတဲ့သတင်းမှာအဲ့ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလုံးဆိုင်ရာကြောင်သားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့မြန်မာအစိုးရကြားမှာပထမဆုံးကျင်းအပြစ်ရက်ဆဲရေးလက်မှတ်ရေးထိုးနိုင်လိုက်ပါပြီ။ဒီလို ABSDF နဲ့မြန်မာအစိုးရကြားမှာအပြစ်ခတ်ရက်ဆဲရေးလက်မှတ်ရေးထိုးပြီးနိုင်ပြီမယ်လို့နိုင်ငံရေးအဆင့်ဆွေးနွေးဖို့ယုံကြည်မှုတည်ဆောက်ဖို့အများကြီးလိုအပ်သေးတယ်လို့ကြောင်သားတက်မတော်ရဲ့ဥက္ကဋ္ဌဖြစ်သူကပြောဆိုပါတယ်မြန်မာနိုင်ငံမှာအခုရောက်ရှိနေတဲ့ ABSD ရဲ့အဖွဲ့ရဲ့ဥက္ကဋ္ဌကိုတန်ခဲကိုမတ်စုမွန်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ကြပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကနေ့ဩဂတ်စ်လ5ရက်နေ့တနင်္လာနေ့မှာရန်ကုန်မြို့ငြိမ်းချမ်းရေးစင်တာမှာပြည်ထောင်စုအဆင့်ဝင်ကြီးတွေနဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်သားများဒီမိုကရက်တစ်တပ်ဦး ABSDF ကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံပြီးနှစ်ဖက်အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ ABSDF ရဲ့ဥက္ကဋ္ဌကိုတန်ခဲက VOA မြန်မာပိုင်းကိုပြောပါရယ်ဒီလိုမျိုးအပြည့်အခက်ရက်စဲရေးလက်မှတ်ရေးထိုးနိုင်ခဲ့တာဟာရှေ့ဆက်ရမယ့်နိုင်ငံရေးဆွေးနွေးပွဲတွေရဲ့အစာပြိုးမှုပဲဖြစ်တယ်လို့သူကပြောပါရယ
်ကျွန်တော်တို့ဘက်ကမကတတ ABS ရဲ့အနောက်ပိုင်းမြောက်ပိုင်းဘဟုမှရှိတဲ့ဌာနဆိုင်ရာစုဖွဲ့တွေရဲ့ကိုယ်စားလှယ်35ဦးတရားရဖြစ်ပါတယ်တစ်ဖက်မှာလည်းပြည်ထောင်စုရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုက္ခလာဦးအောင်မင်းဒုက္ခဦးသိန်းစောပြည်တော်စုဝင်ကြီးတွေလွတ်တော်ကိုယ်စားလှယ်တွေလို့သားလွတ်တော်ပြည်သူလွတ်တော်ဒီကိုယ်စားလှယ်တွေပါတဲ့ကိုယ်စားလှယ်အဖွဲ့နဲ့နှစ်ဖက်ညီနိုင်မှုရဲ့ရလဒ်တစ်ခုအဖြစ်မှတ်ယူရမှာဖြစ်ပါတယ်။ဒီခုထိုးတဲ့ဟလာကျွန်တော်တို့ပြည်နယ်အဆင့်ဆွေးနွေးပွဲဟာဆက်စပ်ရမယ့်နိုင်ငံရေးဆွေးနွေးပွဲကြီးအထွေအစာပြိုးမှုတစ်ခုလိုပဲကျွန်တော်တို့ယူဆနိုင်ပါသေးတယ်။ဒီတော့နိုင်ငံရေးဆိုင်ရာဆွေးနွေးပွဲကြီးဟာဆက်စပ်အများကြီးကျွန်တော်တို့လုပ်ရအောင်မှာဖြစ်ပါတယ်။ကျွန်တော်တို့နားလည်ထားတာကတော့တစ်ဖက်နဲ့တစ်ဖက်ပြည်ပကတွေကိုတွဲဆုံဆွေးနွေးရဲ့နည်းနဲ့ဖြည့်ရှင်းမယ်ဆိုရင်အပြစ်ကရဆဲရေးဟာလောကတာမှန်ပြီမဲ့နိုင်ငံရေးမပါတဲ့အပြစ်ခတ်ရဆဲရေးတွေဟာမပြေဆုံးနိုင်ဘူးလို့ကျွန်တော်တို့ကခံထားပါတယ်ဒီအတွက်ခုထိုးတဲ့အပြစ်ခတ်ရဆဲရေးဟာနိုင်ငံရေးစုစည်းပွဲတွေကိုရှေ့ဆက်သွားဖို့အတွက်အစာပြိုးမှုလို့ပဲကျွန်တော်တို့ပြောရမှာဖြစ်ပါတယ်ခင်ဗျ
ရှစ်လင်းလုံးလူလူအောင်ကြွားမှုအရေးတော်ပုံကြီးနောက်ပိုင်း25နှစ်ကြာစစ်အာဏာရှင်ကိုလက်နက်ဆွဲကင်တော်လှန်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦးနဲ့မြန်မာအစိုးရညီညာရေးကိုယ်စားလှယ်တွေကြားဒီလိုအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်အောင်အဆင့်ဆင့်ဆွေးနွေးဆောင်ရွက်ဖြစ်ခဲ့ပုံကို ABSDF ဥက္ကဋ္ဌကိုတန်ခဲကအခုလိုရှင်းပြပါဗျ။
ပြည်ထောင်စုညီညာရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့မကတတ ABS ရဲ့ကြားမှာဆွေးနွေးမှုတွေဟာနှစ်နှစ်ကျော်အတွင်းမှာအဆင့်ဆင့်ဖြတ်သန်းခဲ့ပြီးဖြစ်ပါတယ်။အဲလိုဆွေးနွေးမှုတွေရဲ့ရလဒ်အခုအဖြစ်ကျွန်တော်တို့ယုံကြည်တာကတော့အထူးသဖြင့်ကတော့လက်နက်ကင်ပဋိပက္ခဖြစ်ပွားရခြင်းရဲ့ဗမာပြည်မှာအကြောင်းရင်းထံနှစ်ခုရှိပါတယ်။တစ်ကတော့ဒီမိုကရေစီစိတ်ဆုံးခြင်းနဲ့နှစ်ကတော့တိုင်းရင်းသားတွေရဲ့ဒဏ်ဒီရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်မရရှိခြင်း။တနည်းအားဖြင့်ဖက်ဒရယ်ပြည်ထောင်စုပေါ်ထုံးရေးအတွက်မပေါ်ထုံးနိုင်ခြင်းလို့ပဲကျွန်တော်တို့ယူဆပါတယ်။ဒီရင်းနှီးနေရာဟာနိုင်ငံရေးပြဿနာဖြစ်တဲ့အတွက်ဒီအရာကိုနိုင်ငံရေးအင်အားစုတွေဟုတ်လားအစိုးရလာတက်မတော်နိုင်ငံရေးပါတီလက်နက်ကင်တော်လိုင်းအင်အားစုတွေပါဝင်နဲ့ပင်းလုံးလို့ညီတာကမျိုးကသဘောတူညီချက်ကတာလေဖြတ်တန်းနိုင်ရဲ့မယ်လို့ကျွန်တော်တို့ကယူဆပါတယ်ဒီနေ့နိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေဖြစ်မြောက်ရေးအတွက်တစ်ခါတစ်ခါယုံကြည်မှုကလည်းတည်ဆောက်ဖို့လိုပါတယ်ခုဒီနေ့ယုံကြည်မှုကိုဟိုလာတည်ဆောက်နေတာလည်းမှန်ပေမဲ့အပြေအဝအတိုင်းအတာအတွက်မျက်နှာမူပြီးအလုံးလုံးနိုင်တဲ့အချိန်တွေကတော့မရောက်သေးဘူးလို့ပဲကျွန်တော်ထင်ပါတယ်ခင်ဗျာ
နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးဆောင်ရွက်ကြတဲ့အခါ ABSDF အနေနဲ့လည်းပူးပေါင်းပါဝင်မှုရည်ရွယ်ပြီးနိုင်ငံရေးအဆင့်ဆွေးနွေးပွဲတွေအထိတက်လန်းနိုင်မှုအဆင့်ဆင့်ဆောင်ရွက်ဖို့လိုအပ်နေသေးတယ်လို့ကိုတန်ခဲကဆိုပါတယ်
။နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးဒီဆောင်ရွက်နိုင်ရမယ်။နိုင်ငံရေးဆွေးနွေးပွဲတွေပြင်းထန်ရေးအတွက်မာဂတာတာနဲ့နှစ်ဖက်ဟုတ်လားဒီအစိုးရနဲ့နှစ်ဖက်တက်ခတ်မှုတွေကိုပနာမအနေနဲ့ကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ပြင်းထန်မှုတွေရပ်ဆိုင်းရေးဒုတိယတစ်ချက်ကတော့ဒီကနေ့ဆက်ထားတဲ့ကာလတည်းမှာ ABS ရဲ့တပ်ဖွဲ့ဝင်တွေအစိုးရရဲ့တပ်မတော်တပ်ဖွဲ့ဝင်တွေကြားမှာပဋိပက္ခမှုဖြစ်ပွားခြင်းတိုက်ပွဲမှမဖြစ်ပေါ်အောင်ထိန်းသိမ်းခြင်းနောက်တစ်ခုတပ်မတ်နယ်တွေတပ်မတ်ချင်းတတိယတစ်ချက်ကတော့ဆက်ဆံရေးယုံတွေကျွန်တော်တို့ညအိုဒီမှာဆက်ဆံရေးယုံတွေဖွင့်နိုင်ပြီးနောက်တစ်ခုကတော့ဗာလဲဆိုရင်ဒီလိုပြစ်ခတ်ရစေပြည်ရဲ့နောက်မှာပြည်တော်စုအဆင့်ငင်းချမ်းရေးဆွေးနွေးပွဲတွေကိုဆက်ဖို့လိုပါတယ်
မြန်မာနိုင်ငံမှာကျင်းပပြုလုပ်မဲ့ရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှု25နှစ်ပြည့်အခမ်းအနားကိုလည်း ABSDF ကိုယ်စားလှယ်အဖွဲ့အနေနဲ့တက်ရောက်မှာဖြစ်ပြီး25နှစ်တာကာလအတွင်းရုန်းကန်ဖြတ်တန်းတော်လှန်ခဲ့ရတဲ့ ABSDF အနေနဲ့အခုလိုမျိုးပြောင်းလဲဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအရတွေးဆောင်ဆွေးနွေးဖို့ဆုံးဖြတ်ဖြစ်ခဲ့တဲ့အကြောင်းကိုကိုတန်ခဲကအခုလိုပြောပါတယ
်25နှစ်တာကျွန်တော်တို့ရဲ့ရုန်းကန်လှုပ်ရှားမှုဟာသုံးတရား ਆਪੀਂ ਨਰੂ ਥੌਕੂ ਜੂ ਗੇ ਦਾ ਰੋ ਮੰਨ ਮਾਰੇ ਜਨਰੂ ਟੀਟੀ ਚਾਜਾ ਟੱਕੀ ਰੋ ਥੌਕੂ ਅਛੇ ਸੇ ਡੈਮੋਕ੍ਰੇਸੀ ਏਦੋ ਬੋਂ ਜੀ ਯੇ ਉਤੀ ਜੱਦੀ ਹਾ ਜਨਰੂ ਮਯੌ ਬੀ ਬਾਬੂ
ਮਿਆਂਮਾਰ ਨੇਂਗਾਂ ਲੋ ਸੰਯਾ ਚਾਂਦਾ ਮਿਆ ਡੈਮੋਕ੍ਰੇਟਿਕ ਟੱਕ ਊ ਮਾਗਾਦਾ ਦਾ ਕੋ ਸਲੇ ਅਫੁਏ ਰੀ ਨੇ ਮਿਆਂਮਾਰ ਅਸੋਯਾ ਨੇਂ ਨਿਆਂ ਯੇ ਕੋ ਸਲੇ ਰੀ ਨੇ ਪੀ ਰਾਂ ਜ਼ੂ ਅਸੇ ਨੇਂ ਨਿਆਂ ਯੇ ਸੁਨੀ ਬਵੇ ਕੋ ਲਾ ਮੇ ਆਗਸਟ ਲਾ ਸੇਯਾਂ ਨੀ ਮਾ ਠੱਮਨ ਟ੍ਵੇ ਸੋਂ ਸੁਨੀ ਬੋ ਸ਼ੀ ਬੀ ਰੋ ਨਫਾ ਅਪੀ ਖੈ ਯੇ ਸੇ ਯੇ ਨੇਂ ਮੇ ਤੱਮਨ ਯੇ ਨੇ ਨਫਾ ਸੱਸਨ ਯੇ ਯੋਂ ਨੀ ਫੁਨ ਨੀ ਯੇ ਸਾ ਰੇ ਸੁਨੀ ਮੂ ਰੀ ਪਿਉ ਲੋ ਫੋ ਸ਼ੀ ਰੇ ਲੋ ਲੇ ਤੀ ਆ ਬਾ ਰੇ ਸ਼ਿਨ